မြန်မာဝန်ပေါင်းကုမ္ပဏီကနေလေပရောင်းနောင်ကျင်းနေစီမံကိန်းဒေသမှာပြီးခဲ့တဲ့သတင်းပတ်ချန်စီယိုခတ်ခဲတာကိုဆန့်ကျင်ပြီးဒေသခံတွေကအဲ့ဒီတန်ဆူကျိုးတွေကိုဒီကနေ့ဖယ်ရှားခဲ့တာကြောင့်လေပရောင်းတောင်မှာတင်းမာမှုတွေဆက်ဖြစ်နေပါတယ်။တချိန်ထဲမှာလေပရောင်းနောင်စီမံကိန်းဆန့်ကျင်ဆန္ဒပြမှုတွေရန်ကုန်မှာလည်းဆက်ဖြစ်နေပါတယ်။အသေးစိတ်ကိုတော့စုံစမ်းမေးမြန်းချတဲ့ VOA သတင်း6မှအေးအေးမာကသတင်းပေးပို့ထားပါတယ်
။စကိုင်းတိုင်းရင်းမာပင်ခရိုင်စားလင်းကြီးမြို့နယ်အတွင်းမှာလှုပ်ဆောင်နေတဲ့ကျင်းဒီစီမံကိန်းဟာဒေသခံတွေနှစ်နာချင်းမြူထားတဲ့လင်းမြေတွေကိုပါသိမ်းယူပြီးခြံစည်းရိုးခတ်နေတာကြောင့်ဆိုပြီးတင်းမာမှုတွေဖြစ်နေတာပါစနေနေ့ကစပြီးသူတို့မြေတွေပြန်ရရင်ခြံစည်းရိုးကရင်ထားတဲ့နဘေးမှာဆန္ဒပြနေကြပြီးတနင်္လာနေ့မှာတော့ခြံစည်းရိုးတွေဖျက်ပြီးသူတို့လင်းမြေတွေစီကိုပြန်သွားနိုင်ဖို့ကြိုးစားခဲ့ကြောင်းတောင်သူတဦးကပြောပါတယ
်သူတို့ကတော့ရဲတွေရောစားပါယူပြီးတော့ကျောင်းတွေရောတူးထားပါတယ်ဟုတ်ကဲ့ဒီတော့ဒီနေ့ကနေပြီးတော့ဒီနော်တလိတ်ဆိုင်နေကုလို့မရအောင်လို့နှောင်းကြီးတွေကြောက်ကြီးတွေကူးထားတာကအဲ့တော့တောင်းချက်ပေါက်ပါလေ
တောင်းသူတွေသူတို့မြေယာတွေကိုရရှိဖို့အတွက်ကြိုးစားရမှာတိတ်တော့လွယ်ကူမှုမရှိကြောင်းသိရပါတယ်မြန်မာဝန်ပေါင်းကုမ္ပဏီကခြံစည်းရိုးခတ်ထားရမှာတန်ဆူးကျိုးနောက်ကနေကရုတ်ချင်းလိုမျိုးမြောင်းတွေတူးထားပြီးမြေကြီးတွေကိုလည်းမြောင်းတွေရှေ့မှာပုံထားတာပါဒီတော့ရဲရင်အားတွေနဲ့လက်နက်ကင်တွေဘလောက်ထိရှိနေသလဲဘယ်နေရာကနေတနက်တွေပြစ်နေသလဲဆိုတာကိုခန့်မှန်းဖို့ခက်နေတယ်လို့လည်းဒေသခံတွေကဆိုပါတယ်သူတို့တောင်းဆိုချက်တွေကတော့ကျင်းဒီစီမံကိန်းဖျက်သိမ်းရေးပါဝင်မြေယာတွေပြန်ရရေးတောင်းဆိုနေကြတယ်ဆိုပြီးဆက်ပြောပြပါတယ်ဝမ်ပေါင်ကုမ္ပဏီကခြံစည်းရိုးခတ်ထားတဲ့နေရာတွေဟာတောင်သူတွေစိုက်ပျိုးထားတဲ့သီးနှံတွေရှိနေတဲ့အတွက်ခြံစည်းရိုးတွေကိုဖယ်ရှားနေရတာဖြစ်တယ်ဆိုပြီးလေဘရောင်းတောင်ကဆရာတော်ဦးဝလောကကမိန့်ပါတယ
်ဒီဒေသမှာဒီမတရားခြံစည်းရိုးခတ်ထားတဲ့လူတို့ဟာအဲ့ဒီအတွက်မို့လို့ဒီဒေသခံတောင်သူတွေကနေပြီးတော့ဟိုဒီပဲသိမ်းမှုတွေဒီကြောင်းနေပိုင်းရိတ်ပုံရံအတွက်ဒါခြံစည်းရိုးတွေဖျက်ပြီးတော့လောက်ကြတယ်ပေါ့နော်အဲ့ဒီအတွက်မို့လို့အခုကဒါတနက်နေ့ဖောက်ပြီးတော့သူတို့ကနေပြီးတော့အပြစ်ကတည်းကစစ်ကြည့်ပါဒါကဖြန့်ပြီးတော့ဖြစ်လာတယ်ဗျာ
တင်းမာမှုတွေဖြစ်နေတဲ့လေပရောင်းအခြေအနေနဲ့ပတ်သက်လို့ရေးပါပင်ခရိုင်ရဲစခန်းကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာအဲ့ဒီသတင်းမရောက်လာသေးဘူးလို့ပြောပါတယ်ရန်ကုန်မြို့မှာတော့အင်အားယာနဲ့ချီရှိတဲ့တက်ကြွလှုပ်ရှားသူတွေကမြို့တော်ခန်းမရှိမှဆူယုံပြီးကျင်းဒီစီမံကိန်းဖျက်ဖို့နဲ့လူလူကိုအကြမ်းဖက်နေတာတွေရပ်ဖို့ဆန္ဒပြတောင်းဆိုနေကြသလိုမကြခင်မှာပဲတရုတ်တန်ယုံဘက်ကိုခြိတက်ဆန္ဒပြကြမယ်ဆိုပြီးတက်ကြွလှုပ်ရှားသူတို့ကဆိုပါတယ်
ဒီလူတွေကနေပြီးတော့ဝမ်းရတဲ့အချိန်မှနဲ့လောက်ကြတယ်လို့ကျွန်တော်ပြောရမှာပေါ့နော်။အင်းအားတော့ကျွန်တော်တို့က100လောက်တော့ရှိနေတင်တယ်ခင်ဗျာ။ဟောဟာလူသက်စီမံကိန်းချက်ချင်းရတော့ပါတော့ဒီဓာတ်တွေဆက်လက်ဘောင်းတောင်ကျင်းကြီးစီမံကိန်းလုံးဝဖျက်သိမ်းရေးဆိုတော့လည်းပရိုဂရမ်နေတင်လာပါတယ်ခင်ဗျာ။
သုံးနှစ်ခန့်ကြာတဲ့အထိမကြာခဏဆိုသလိုတင်းမာမှုတွေဖြစ်နေတဲ့လေဘရောင်းရေးနဲ့ပတ်သက်လို့အစိုးရကတိတိကျကျတာဝန်ယူဖြေရှင်းမှုတွေမလုပ်တဲ့အပေါ်မှာတော့ပြီးခဲ့တဲ့ရက်ကပဲအရက်ဖက်အဖွဲ့အစည်း400ကျော်ပါဝင်တဲ့မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုမဟာမိတ်အဖွဲ့ကဝေဖန်ထားပါတယ်။လေဘရောင်းတောင်ကျင်းဒီစီမံကိန်းကိုတော့တရုတ်နိုင်ငံကတပ်ထုတူးဖော်ရေးလုပ်ငန်းဖြစ်တဲ့ဝမ်ပေါင်ကုမ္ပဏီမြန်မာစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့မြန်မာအစိုးရကအကျိုးတူလုပ်ကိုင်နေကြတာဖြစ်ပါတယ်။အခုလိုမျိုးလက်ဘောင်းတောင်ကျင်းဒီစီမံကိန်းပဋိပက္ခတွေကိုအကြမ်းဖက်ဖြေရှင်းခဲ့မှုအပေါ်မှာတရုတ်နိုင်ငံသားရေးဝန်ကြီးဌာနကလည်းစိုးရိမ်တဲ့အကြောင်းနဲ့အမေရိကန်နိုင်ငံကတော့တိုက်စုံမှုထိရှိရတဲ့လက်ဘောင်းတောင်ပြစ်ခတ်မှုနဲ့ပတ်သက်လို့အမြန်ဆုံးစုံစမ်းဖော်ထုတ်ပေးဖို့ပြောဆိုထားပါတယ်။ဒါအပြင်နိုင်ငံတကာမှာရှိတဲ့လူ့အခွင့်အရေးအဖွဲ့အစည်းတွေကလည်းဝေဖန်နေကြတာပါ။မြန်မာအစိုးရဘက်ကတော့ကျင်းဒီစီမံကိန်းကိုခြံစည်းရိုးကာယာနဲ့ပတ်သက်ပြီးနောက်ဆက်တားဆီးနေတာကြောင့်အဓိကရုပ်နှိမ်နှင်းရေးလက်နက်ဖြစ်တဲ့စက်နှစ်ဘို့နဲ့ပြစ်ခတ်နှိမ်နှင်းခဲ့ရကြောင်းနိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။မြန်မာပြည်တဝမ်းမှာတော့လက်ဘောင်ရေးနဲ့ပတ်သက်လို့မန္တလေးမြင်းညံရန်ကုန်ပြည်စတဲ့နေရာတွေမှာဆန္ဒပြပွဲတွေလုပ်နေကြသလိုဂျပန်ကိုရီးယားစတဲ့နိုင်ငံတွေမှာလည်းပြည်ပရောက်တက်ကြွလှုပ်ရှားသူတွေကဆန္ဒပြကန့်ကွက်မှုတွေရှိနေပါတယ်ရှင်။